လေးရှားနိုင်ငံကိုသွားဖို့ကြိုးစားမယ်လို့ယူဆတဲ့ရိုဟင်ဂျာတွေပါတဲ့လှေနှဆင်းဟာစနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကန်ရိုရန်ကိုဆက်ကပ်ခဲ့တယ်လို့ရိုဟင်ဂျာခေါင်းဆောင်ရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။အပြင်မုံတိုင်းကြားရောက်ဖို့ရှိတာကြောင့်ပင်လယ်ထဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်900လောက်ကိုပြန်ဆောင်လာတဲ့လှေနှဆင်းကိုကန့်ကတ်ခွင့်ပေးဖို့ကုလသမဂ္ဂတောင်းဆိုချက်ကိုဘင်္ဂလားဒေ့ရှ်အစိုးရကညှင်းဆိုထားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်လုံခြုံရေးအရာရှိတွေကတော့အခုကမ်းကိုကတ်လာတဲ့လေအငယ်လေးထဲမှာလူ40လောက်ပါလာတာဖြစ်ပြီးအဲ့ဒီထဲမှာအစာရေစာပြက်လက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါလာတယ်လို့ပြောပါတယ်။သတင်းအရဘင်္ဂလားဒေ့ရှ်ကမ်းဆောင်တပ်တွေကဖမ်းဆီးရမှာ29ဦးကိုမိခဲ့ပြီး10ဦးလောက်ထွက်ပြေးလွတ်မြောက်သွားတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုဖမ်းမိသူတွေဟာပင်လယ်ထဲမှာအချိန်အတော်ကြာမျောနေတဲ့တင်းမောတွေပေါ်ကဟုတ်မဟုတ်တော့တာဝန်ခံအရာရှိတွေကအတူတူပြောကြတာမရှိပါဘူး။အခုလိုကယ်ဆယ်ရမယ့်ရွန်ကြဒုက္ခတွေကိုဘာဆန်းချချွန်းမှာတိဆောက်ထားတဲ့ဒုက္ခတဲ့စခန်းကိုပို့မှဖြစ်ကြောင်းလဲအမည်မဖော်လိုတဲ့လုံခြုံရေးအရာရှိတွေပြောကြားချက်ကိုကိုးကားပြီးဖော်ပြထားပါတယ်။မြန်မာအစိုးရကရွန်ကြဆိုတဲ့အတုံးလုံးကိုလက်မခံပေမဲ့ဒီဒုက္ခတွေဌာနေပြန်မယ်ဆိုရင်စစ်စစ်လက်ခံမယ်လို့ပြောကြားထားတာပါ။